မင်္ဂလာပါရှင်2024ခုနှစ်ဇူလိုင်လ22ရက်လွတ်လပ်တဲ့အာရှတန် RFA ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမစမ်းမောင်းပါရှင်ဒီနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့တူကချင်ပြည်နယ်တစ်ခုလုံးဖုန်းနဲ့အင်တာနက်ပြတ်တောက်နေတဲ့အကြောင်းတွေကိုထုတ်လွှင့်သွားပါမယ်အခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်ချင်းပြည်နယ်ဟာကာမြို့နယ်မိုင်းနဆဲအကွာမှာရှိတဲ့စစ်ကောင်စီတပ်စခန်3ခုကိုချင်းမျိုးသားတပ်မတော် CNA နဲ့ချင်းဒေသကာကွယ်တပ်ဖွဲ့ CDF ပူးပေါင်းတပ်တွေကဇူလိုင်လ22ရက်နေ့ဒီနေ့မနက်မှာတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့ CNA ပြောခွင့်ရသူဆလိုင်းထက်နီက RFA ကိုပြောပါတယ်ဒီနေ့မနက်မိုးမလေးခင်ကတိုက်ခိုက်ရမှာဟာကာထန်တလန်ကားလမ်းပေါ်မှာရှိတဲ့စခန်း3ခုရထားပြီဖြစ်ပြီးနောက်တစ်ခုကိုလည်းဆက်တိုက်နေစေဖြစ်တယ်လို့ဆလိုင်းထန်နီကပြောပါတယ်။အဲ့ဒီတက်စကန်4ခုပေါ်မှာအင်အား100ခန့်ရှိပြီးလက်ရှိမှာစစ်ကောင်စီတပ်သား2ဦးကိုစစ်တုံးပန်းဖြင့်ဖမ်းမိထားတယ်လို့လက်နက်တချို့လည်းသိမ်းဆည်းထားနိုင်တယ်လို့သူကပြောပါတယ်။ဇူလိုင်လ20ရက်နေ့ကလည်းချင်းဒေသကာကွယ်တပ်ဖွဲ့ CDF ဟာကာကဟာကာမြို့ရဲစခန်းကိုဝင်ရောက်စီးနင်းတိုက်ခတ်ခဲ့ပြီးအကျဉ်းသားအချုပ်သား62ဦးကိုကယ်ထုတ်ခဲ့တယ်လို့နောက်နောက်တချို့လဲတင်းစဲရမိတယ်လို့ဆလိုင်းထက်နီကပြောပါတယ်ရှင်မန္တလေးတိုင်းတပိတ်ချင်းမြို့နယ်အင်းနဲ့ရွာနီတာဝါတိုင်းဂုံးပေါ်မှာခြေချတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုကာကွယ်ပူးပေါင်းတပ်ဖွဲ့ကသိမ်းဖယ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝန်ကြီးဌာနကဇူလိုင်လ21ရက်နေ့မနေ့ကထုတ်ပြန်ပါတယ်ဇူလိုင်20ရက်နေ့ကတာဝါတိုင်းဂုံးနယ်စစ်ဆေးရေးကိစ္စကန်တိုက်ခိုက်မှုမှာစစ်ကောင်စီတပ်သား10ဦးကိုစစ်တုံးပန်းဖြင့်ဖမ်းဆီးနိုင်ခဲ့တယ်လို့နောက်ထပ်10ဦးရဲ့ရုံလောင်းတွေလည်းရခဲ့တယ်လို့အင်ဂျီကပြောပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှု2ကြိမ်လုပ်ခဲ့ပေမဲ့စခန်းကိုအပိသက်သိမ်းယူနိုင်ခဲ့တယ်လို့ဆိုပါတယ်လက်နက်ငယ်23လက်အပါဝင်စစ်လက်နက်ဆက်ဆက်ပစ္စည်းတွေလည်းသိမ်းဆည်းနိုင်ခဲ့တယ်လို့အင်ဂျီထုတ်ပြန်ချက်မှာဖော်ပြပါတယ်အဲ့ဒီတိုက်ပွဲမှာပါဝင်ခဲ့သူကာကွယ်တပ်ဖွဲ့ခေါင်းဆောင်တို့ကတော့6နာရီကြာတိုက်ခတ်မှုအတွင်း PDF ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ RFA ကိုပြောပါတယ်ရှင်ချင်းပြည်နယ်မတူဝီမြို့သိမ်းတိုက်ပွဲမှာထပ်ပြေးသားတဲ့စစ်ကောင်စီတပ်သားတွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူ120လောက်ကိုစစ်တုံးပန်းဖြင့်ချင်းညီနောင်တပ်ဖွဲ့ကထိန်းသိမ်းထားတယ်လို့ CDF မတူဝီတပ်မဟာ1ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဆလိုင်းပွေဦးက RFA ကိုဇူလိုင်လ22ရက်နေ့မှာပြောပါတယ်။အဲ့ဒီထဲမှာပိုကြီးအစင်အပါဝင်စစ်သားနဲ့ရဲ50ခန့်တပ်မိသားစုဝင်ကလေး30နဲ့လူကြီး40ဝန်းကျင်ပါဝင်တယ်လို့ဆိုပါတယ်။တိုက်ပွဲကြားကခေါ်ထုတ်ခဲ့သူတွေနဲ့တော်ရဲကိုထွက်ပြေးသွားကြတဲ့မိသားစုဝင်တွေပါဝင်ပြီးကောင်းကောင်းမွန်မွန်ထိန်းသိမ်းထားတယ်လို့ပြောပါတယ်။သုံးပန်းပြည့်ထိန်းသိမ်းထားတဲ့တပ်မိသားစုဝင်တွေဟာတော်ရဲမှာ3ပတ်လောက်အစားအသောက်ပြက်လက်ခဲ့တာကြောင့်အာဟာရပြက်လက်တာခြေထောက်တွေမှာဒဏ်ရာတွေကိုစိတ်ကူတာပေးနေတယ်လို့သူကပြောပါတယ်။မတူဝီမြို့ကိုချင်းညီနောင်တပ်ဖွဲ့တွေနဲ့အတူအာရခတ်တပ်တော် A ရောတပ်မတော်ရောအာမီနဲ့ရောကာကွယ်တပ် YDF တို့ပူးပေါင်းပြီးဂျွန်လ9ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပြီးနောက်ဂျွန်လ29ရက်နေ့မှာအပိသက်သိမ်းပိုင်နိုင်ခဲ့ပါတယ်ရှင်သတင်းတွေကိုတင်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်လက်ရှိစီးရီးတင်းမာမှုတွေဆက်ရှိနေတဲ့ကချင်ပြည်နယ်တစ်ခုလုံးဇူလိုင်လ22ရက်နေ့မနေ့မနက်ကစလို့ဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်ရေးတွေအားလုံးပြတ်တောက်နေပါတယ်ကချင်စီးရီးလေလာသူတို့ကဒါဟာစီးရီးချင်းနေကြောင်းသုံးသပ်ပေမဲ့ကဲပြောခွင့်ရသူဗိုလ်ချုပ်မှုကြီးနော်ဘူးကတော့အကြောင်းရင်းကိုစုံစမ်းနေတယ်လို့ပြောပါတယ်။ဒီအကြောင်း RFA သတင်းထောက်မတ်တဇင်လိုင်းတင်ပြထားပါတယ်ရှင်
။မြို့နယ်ပေါင်း18ခုလူဦးရေတသန်းကျော်နေထိုင်တဲ့ကချင်ပြည်နယ်မှာဇူလိုင်လ21ရက်မနေ့မနက်10နာရီလောက်ကစပြီးဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဆက်သွယ်ရေးအားလုံးပြတ်တောက်နေပါတယ်။ဒီကနေ့ညနေပိုင်းအထိဆက်သွယ်ရေးတွေအားလုံးပြတ်တောက်နေတာလို့ကချင်ပြည်နယ်ပြင်ပကိုရောက်ရှိနေတဲ့ဟိုပင်မြို့ကန်တယောက်က RFA ကိုပြောပါတယ်
။ Internet line တော့မနေ့က10နာရီလောက်ကနေစပြီးမှပြတ်သွားပြတ်တော့သွားပြော Internet line နဲ့မကောက်ဖုန်း line တွေလည်းမရတော့ဘူး။ဆိုတော့ချင်းတပင်းနေလုံးမရဘူးလို့ဒီထားတယ်
။ဆက်သွယ်အားလုံးပြတ်တော့နေတာအချိန်နှစ်ရက်ထိကြာလာပြီဖြစ်လို့မိသားစုအတွက်စိုးရိမ်မိတယ်လို့ရန်ကုန်မြို့ကိုရောက်နေတဲ့မြစ်ကြီးနားဒေသခံတယောက်က RFA ကိုပြောပါတယ်။
ဒီကတော့မိသားစုပဲပါဆိုတော့ကျွန်တော်တခြားတဲ့နေလည်းကြားနေရတယ်ဒီတလောမှလည်းဂျီနာမျိုးတွေမှာအခြေအနေတွေကလည်းမငြိမ်မသက်ပါတော့မချင်ဖြစ်နေတဲ့အခြေအနေမှာဒီမလေးရုတ်ရက်ကြီး อินเทอร์เน็ตก็ปิดตัวเลยบ่เลยปิดตัวไอ้ขาจอปกติส่วนเนาะนิดาซุเนี่ยอเมริกาเสร็จตัวเลยทีนี้อเซมพีเอล่ะบาดิชาเลยสาธิตเนาะเนาะมณีกระเดะนี่สายพอใส่ปูยาได้เฉยนี่บ่ครับ
ကချင်ပြည်နယ်ဘက်ကိုဆက်သွယ်ထားတဲ့ fiber ဆက်သွယ်ရေးလိုင်းတွေမန္တလေးတိုင်းတကောင်းမြို့ပတ်မှာတိုက်ပွဲတွေကြောင့်ပြတ်တောက်သွားကြောင်းလူမှုကွန်ရက်တွေမှာရေးသားထားတာတွေရှိပေမဲ့ဆက်သွယ်ရေးပြတ်တောက်ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးစွေကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူးကချင်လူမျိုးရေးတက်မတော့KIA KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကတော့အကြောင်းရင်းကိုစုံစမ်းနေသေးပဲလို့ RFI ကိုပြောပါတယ်
။ဟုတ်ကဲ့တိကျတော့ပြောလို့တော့မရအောင်ပေါ့နော်။အမေထူလာကတော့စပတ်စပတ်ကနဲ့ CE ရဲ့အခြေအနေကြောင့်ကုလူမျိုးပြည်သူလူထုတုံးနေကြတဲ့အင်တာနက်တို့ဖုန်းလိုက်တွေအကုန်လုံးပိတ်တာတော့တွေ့ရပါတယ်။အကြောင်းပိတ်တယ်ဆိုတာတော့တိကျပြောလို့တော့မရဘူး။ဒါပေမဲ့ခုနပြောလို့ပေါ့ CE ရဲ့အခြေအနေကိုသူလည်းစူးရင်လို့လည်းဖြစ်နေတာပေါ့။နောက်မူလဝတ္တကြောင့်လည်းဖြစ်နေတာပေါ့နော်။ဒါကကျွန်တော်တို့ရဲ့စုံစမ်းနေဆဲဖြစ်ပါလား
။ကချင်နိုင်ငံရေးသူတေတီတယောက်ဖြစ်တဲ့ကိုရှဘတ်ကတော့အခုလိုပြတ်တောက်မှုကစည်ရင်းနဲ့ဆက်ဆက်မှုရှိနိုင်တယ်လို့ပြောပါတယ်
။အဓိကဖြစ်တော့ဒီအင်တာနက်လိုင်းပြတ်တောက်တာကတော့ဟိုစစ်ပွဲတွေစကိုင်းတိုင်းထဲမှာပုံမပြင်းထန်လာရရင်နောက်ကချင်ပြည်နယ်မှာလည်းဒါစည်ရင်းလုံရှားမှုတွေအချိန်မြင့်လာတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့စကတည်င်းအမောင်ချချင်တဲ့ကိစ္စတွေနောက်အချင်းချင်းဆက်တယ်မှုကွန်ရက်တွေကိုပြတ်တောက်လို့တဲ့ကိစ္စတွေကြောင့်ဖြတ်တောက်လိုက်တာလည်းဒါဖြစ်နိုင်ပါတယ
်မြန်မာနိုင်ငံမှာအင်တာနက်သုံးစွဲနိုင်တဲ့အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့မြန်မာအင်တာနက်စီမံကိန်းကကောက်ယူထားတဲ့အချက်အလက်တွေအရ2024ခုနှစ်ဇူလိုင်လ22ရက်နေ့အထိစစ်ကောင်စီကမြန်မာနိုင်ငံအနှံ့အင်တာနက်ဖြတ်တောက်ထားတဲ့နေရာ249ခုအထိရှိပါတယ်။အဲ့ဒီအထက်မှာစကိုင်းတိုင်းကအင်တာနက်ဖြတ်ခံရတဲ့နေရာအများဆုံးဖြစ်ပြီးဒုတိယအများဆုံးကတော့ကချင်ပြည်နယ်နဲ့တတိယကတော့ချင်းပြည်နယ်မှာဖြစ်ပါတယ်ရှင်
။အာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပြည်ပခါတွေကိုအကြောင်းပြပြီးစစ်ကောင်စီက6လတချိန်ရေးပေါ်ကာလတတန်းတိုးလာခဲ့တဲ့ငါးချိန်မြောက်တက်တန်းဟာလာမယ့်ဇူလိုင်လ31ရက်နေ့မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရရေးပေါ်တက်တန်းကာလထပ်တိုးခွင့်မရှိပေမဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနောက်ထပ်တစ်ချိန်ရေးပေါ်ကာလတက်တန်းတိုးနိုင်ခြင်းရှိနေတယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။ဒီအကြောင်း RFA သတင်းထောက်မထရက်အင်အောင်တင်ပြပေးပါမယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်ပြီးစစ်ကောင်စီက၅ချိန်မြောက်ရေးပေါ်ကာလကိုနောက်ထပ်6လတက်တန်းတိုးခဲ့တာအခုဇူလိုင်လ31ရက်ဆိုတက်တန်းကုန်ဆုံးပြီဖြစ်ပါတယ်စစ်ကောင်စီဟာရေးပေါ်ကာလတက်တန်းပြည့်ဖို့နီးကလာချိန်မှာယာယီသမရဦးမြင့်ဆွေကျမ်းမာရေးမကောင်းကြောင်းထုတ်ပြန်ခဲ့ပြီးဒုတိယသမရတဦးဖြစ်တဲ့ဦးဟင်နရီဘန်တီယူကိုလည်းကျမ်းမာရေးအရာအနာယူခွင့်ပြုလိုက်ကြောင်းအခုနှစ်ဧပြီလ22ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်လုံးကျော်ရင်အမည်မဖော်လို့တဲ့တရားလွှတ်တော်ရှေ့နေတယောက်ကတော့
2008ဖွဲ့စည်းပုံအခြေခံဥပဒေအရကတော့သူကကာလုံမှန်းကိုခွင့်ပြုမှပဲတက်တန်းတိုးလို့ရမှာလေ။ယာယီသမရာဒုတိယသမရာရောမတက်ရောက်နိုင်ဘူးဆိုရင်တော့ဒါကာလုံပြေးဝေးရအထမမြောက်နိုင်ဘူးပေါ့နော်။ကာလုံပြေးဝေးအထမမြောက်နိုင်ရင်တက်တန်းတိုးဖို့ဆိုတာလေဥပဒေအရဖြစ်သေးပါလေ
။လက်ရှိကာလုံအဖွဲ့ကိုစစ်တပ်အာဏာသိမ်းပြီးမှခန့်အပ်ထားတဲ့ယာယီသမရာဦးမြင့်ဆွေကဦးဆောင်နေပြီးတော့ဒုတိယသမရာဦးဟင်နရီဘန်တီယူကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြန်စစ်ကောင်စီရဲ့ကာကွယ်ရေးနိုင်ငံသားရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီး၄ယောက်အပါအဝင်စုစုပေါင်း၉ယောက်နဲ့ဖွဲ့စည်းထားတာပါလုံခြုံရေးအရာအမည်မဖော်လို့တဲ့စစ်တပ်အရာရှိဟောင်း၁ယောက်ကတော့လက်ရှိအခြေအနေဟာကြားဖြတ်အစိုးရဖွဲ့ရမယ့်အခြေအနေဖြစ်တယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့အနေနဲ့ဆိုရင်တော့ကျားကျတူရဖွဲ့မှာပေါ့နော်ဦးမြင့်ဆွေကလည်းဒီမှာဒီစီပဲဖြစ်သွားပြီနော်အဲ့ခါမှာကျွန်တော်တို့ကဦးတီခွန်မြတ်တယောက်ရှိနေသေးတယ်လေသူတယောက်ရှိနေတော့မှာကျွန်တော်တို့ကဘာလို့ပြောအပြောင်းလဲကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းပေါ့အခုပြန်ကူးမှာလက်ရှိတာဝန်ယူရတဲ့လူတွေပြောတယ်ဥပဒေပေါင်းနေပြီလေတိုင်းပြည်ဆိုလည်းကောင်းတယ်ပေါ့နော
်အရေးပေါ်ကာလတက်တန်းကုံဆုံဖို့နီးကပ်လာချိန်မှာစစ်ကောင်းဆောင်ဟောင်းတယောက်ဖြစ်တယ်လို့တမရဟောင်းလည်းဖြစ်တဲ့ဦးသိန်းစိန်ဟာပြီးခဲ့တဲ့ဇွန်လကုန်ပိုင်းကတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်အဲ့ဒီခီးစဉ်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသူယူထားတဲ့အာဏာကိုလွှဲပြောင်းပြီးရွေးကောက်ပွဲအတွက်လမ်းခင်းပေးမဲ့ကြားပြတ်အစိုးရတစ်ခုဖွဲ့စည်းဖို့အတွက်စီယုံပေးဖို့သမရဟောင်းဦးသိန်းစိန်ကိုတိုက်တွန်းခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့တာပါ ဒါကြောင့်စစ်ကောင်စီဟာသမရဟောင်းဦးသိန်းစိန်ကိုယာယီသမရဦးမြင့်စွေနေရာမှာအစားထိုးပြီးဂျားပြက်အစိုးရဖွဲ့လာနိုင်မလားလို့လေလာသုံးသပ်သူတွေကြားခန့်မှန်းပြောဆိုမှုတွေလည်းရှိနေပါတယ်အမျိုးသားညညရေးအစိုးရ NUG ရဲ့သမရယုံပြောခွင့်ရဦးကျော်စောကတော့
သူတို့ဟာဘလို့ပဲတို့လို့ဒီ6လကိုတရားမဲ့နောက်ထပ်6လကျင်ညာကျင်နေကျင်ညာမယ်စေအိုချိုရေးအာနာသိန်းကျင်နေပြောင်းသိန်းကျင်လည်းသိမ်းမယ်နာမည်ပြောင်းသူပြောင်းကျင်လည်းပြောင်းမယ်အဖွဲ့နာမည်ပြောင်းကျင်လည်းပြောင်းမယ်သူတို့မပြောင်းတော့သူတို့နိုင်ငံတော်ရဲ့အာဏာကိုလက်နက်အားကိုနဲ့တူးယူပြီးတော့ပြည်သူတွေပေါ်မှာအကြမ်းဖက်ဖို့ပေါ်မူပေါ်အောင်လုပ်မယ်ဆိုတော့တင်းစီပေါ်ပြောနိုင်ပါတယ
်နိုင်ငံရေးလီလာသုံးသက်သူတွေကတော့စစ်ကောင်စီကလက်ရှိအရေးပေါ်ကာလတက်တန်းကုံဆုံးလို့နောက်ထပ်တက်တန်းထပ်တိုးတိုးမတိုးတိုးမြန်မာနိုင်ငံကြီးဟာအပြောင်းလဲဖြစ်လာနိုင်တဲ့အခြေအနေမျိုးမတွေ့ရသေးဘူးလို့သုံးသက်ကြပါတယ်ရှင
် RFA ကဆက်လက်ထုတ်လင်းနေပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မဒီကျွန်းကရေနံတွေအတင်ချလုပ်တဲ့စစ်ကမ်းကိုတွာလာရတဲ့တန်စင်းမြစ်တွင်ဖျက်တမ်းတွာလာတာတွေငါးဖက်နာတွေမလုပ်ကြဖို့စစ်ကောင်စီကရက်ရှည်တားမြစ်လိုက်ပါတယ်ဒီတားမြစ်ချက်ကြောင့်ဒေသခံတွေကြုံရတဲ့လူမှုဘဝအခက်အခဲတွေအကြောင်းမကြုံနိုင်မျိုးတင်ပြထားပါတယ်ရှင
်ကြောက်ဖြူမျိုးနယ်မရေကျွန်းကရေနံတွေကိုတင်မဲ့တရုတ်ရေနံတင်သင်္ဘောကြီးတွေအလွယ်တကူဝင်ထွက်တွာလာနိုင်အောင်ရေလန်းချောင်းပြုပြင်ထိန်းသိမ်းဖို့အတွက်ဆိုပြီးတော့တန်စင်းမြစ်ရေလန်းချောင်းတူဖော်တဲ့စီမံကိန်းကိုစစ်ကောင်စီကဇူလိုင်လ15ရက်နေ့မှာစတင်လိုက်ပါတယ်ဒီစီမံကိန်းကစက်တင်ဘာလ30ရက်နေ့အထိနှစ်လခွဲနှီးပါကြာမှာဖြစ်ပြီးအဲ့ဒီကာလအတွင်းမှာတန်စစ်မြစ်ထဲကိုဖျက်ဆီးသွားလာတာငါးဖန်တာတွေမလုပ်ဖို့ဒေသခံတွေကိုစစ်ကောင်စီကတားမြစ်ထားတာဖြစ်ပါတယ်ဒီလိုရက်ရှည်ပိတ်လိုက်တာကြောင့်အဲ့ဒီမြစ်ကိုအမိပြုတ်ပြီးတော့အသက်မွေးဝမ်းကြောင်းပြုတ်နေရတဲ့တငါသေးတွေအပါအဝင်ဒေသခံတွေအတွက်ထိခိုက်နစ်နာစေတယ်လို့ဒေသခံဦးဖိုးမောင်ကပြောပါတယ်
ဒီလိုလေလမ်းကြောင်းကိုရဲစီစီနဲ့ပိတ်ကြည့်လိုက်လို့တော့ပေါ်လာတဲ့ဒေသခံတွေအတွက်ရောလုံးဝနဲ့အတွက်မွေးဝမ်းကြောင်းပြုနေတဲ့လူတွေအတွက်ရောအတွက်ကိုဒုက္ခရောက်မယ်လို့အဲ့လိုမြင်ပါတယ်ဒီအရက်ဆော့ပြည်သူလူထုအနေနဲ့ဒုက္ခတွေပိုပြီးပြတော့အောင်ဆိုပြီးအမဲလုံးတလုံးလိုအဲ့လိုဖြစ်နေတယ်ခင်ဗျာ
ဇူလိုင်လ3ရက်နေ့ကထုတ်တဲ့စစ်ကောင်စီရဲ့ကြေညာချက်မှာဒီစီမံကိန်းလုပ်ငန်းမကျန့်ကြအောင်လုပ်ငန်းခွင် area ရဲ့မီတာ900ပတ်လည်အတွင်းသင်္ဘောကြီးငယ်တွေကုန်တင်ဆက်လေတွေငါးဖန်သင်္ဘောတွေဆက်တက်လေတွေဖြတ်တန်းသွားလာတာကြောက်ချရနာတာနဲ့ငါးဖန်းတာငါးဖန်းကရိယာတွေချတာတွေမလုပ်ဖို့တားမြစ်ထားပါဗျ။စစ်ကောင်စီကတန်စစ်မြစ်ပြုတ်ပြင်ထိမ့်သိမ်းရေးအကြောင်းပြချက်နဲ့ပိတ်ဆို့လိုက်တာကြောင့်အဲ့ဒီမြစ်ချောင်းကိုအမိပြုတ်ပြီးတော့မြို့ပေါ်ကိုသွာလာနေရတဲ့မရေကျွန်းပေါ်ကဒေသခံတွေဟာကျန်းမာရေးလူမှုရေးနဲ့ပညာရေးအခက်အခဲအပြင်အငတ်ဘေးနဲ့ပါရင်ဆိုင်ရနိုင်တယ်လို့ဒေသခံဦးမောင်တာဇန်ကပြောပါဗျ။
ရဘောရှိစီလောက်ပဲပလေးဘူးဆိုကဒီလူတွေက
ရဘောရှိစီလောက်ဒီပိတ်ပစ်လိုက်မယ်ဆိုရင်ဒီလူတွေကငက်လို့တည်သွားနိုင်တဲ့အထိအခက်ခဲရောက်နိုင်တယ်အဲ့လိုသာခွင့်မပြုဘူးဆိုရင်တော့ဒီလူတွေကတော့စားဝတ်နေရေးကျန်းမာရေးပညာရေးအားလုံးထွက်တက်ကြမယ
်ကြောက်ဖြူမျိုးနဲ့မရေကျွန်းဟာဆယ်မိုင်နီးပါးဝေးပြီးတော့အဲ့ဒီကျွန်းပေါ်မှာရှိတဲ့ရွာမကြောက်တန်းပရိန်ငတောက်တူတောင်ပန်းတူချေကြောက်ရွာကြီးစတဲ့ကျေးရွာ6ရွာကအိမ်ထောင်စု800လူဦးရေ 3,000 ဝန်းကျင်ဟာစစ်ကောင်စီလက်ရှိပိတ်ဆို့ထားတဲ့မြစ်ကိုအသုံးပြုပြီးတော့သွာလာနေကြရတာပါ။တန်စစ်မြစ်ရေလန်းချောင်းတူဖော်ရဲစီမံကိန်းကိုစစ်ကောင်စီရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE နဲ့တရုတ်အစိုးရပိုင်းလုပ်ငန်းခွဲတစ်ခုဖြစ်တဲ့ CNPC SEAP တို့ပူးပေါင်းထားတဲ့အရှိတောင်အာရှရေနံပိုက်လိုင်းကုမ္ပဏီလီမိတက် Saudi Asia Crude Oil Pipeline Company Limited တို့အကောင့်အထည်ဖော်နေတာပါ။ပြီးခဲ့တဲ့2013ခုနှစ်ကလည်းအခုလိုတူးဖော်ခဲ့ပြီးအဲ့ဒီအချိန်ကမြစ်ထဲက၅မျိုးစိတ်တချို့နဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီရဲ့ဒီတားမြစ်ချက်ကြောင့်မီယိုဖလာ၅ဖန်းလုပ်ငန်းနဲ့ရပ်တည်နေကြတဲ့မဒေးကျွန်းပေါ်ကဒေသခံတွေတင်မကဘဲကြောက်ဖြူမျိုးအပါအဝင်မြို့ချောင်းကျွန်းနဲ့ငစရိုင်းကျွန်းပေါ်မှာရှိတဲ့အမတ်ခွန်အမတ်ရှစ်တိုက်နယ်ကကျေးရွာပေါင်း83ရွာကဒေသခံတွေအခက်အခဲကြုံနေရတယ်လို့ပြောကြပါရယ်ရှင်
RFA ရဲ့စီစဉ်လေးကိုဒီမှာပဲရန်နာပါစေ။မြမပြည်သူပြည်သားများဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်။ Radio Free